နေပြည်တော်မှာကျင်းပနေတဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဒုတိယအကြိမ်ကြီးလာခန့်ကနေခေါင်းဆောင်တစ်တွေကိုရွေးချယ်လိုက်ပြီးတော့သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်ခေါင်းဆောင်အတော်များများပါတီခေါင်းဆောင်ပိုင်ကနေအနာယူလိုက်ကြပါတယ်ဒီအပြင်ပြီးခဲ့တဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေကလည်းအနာယူလိုက်တဲ့အထက်ပါဝင်ပါတယ်ခေါင်း တဲ့ကြံ့ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။သမရဟောင်းဦးသိန်းစိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထေကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်။ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဘဟုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါဗျ။အ
ပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာ။ဦးသိန်းစိန်ဦးသိန်းစိန်ဥက္ကဋ္ဌလို့တော့ဦးသိန်းဦးလို့လည်းမလို့တော့အဲအဲ့ဒီစာဟိုဦးတန်းဖြေရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြဟေအထွေထွေပြင်းမှုဖြစ်တဲ့အရင်တော့ကပြီးလဲဦးတင်နိုင်တင်းလည်းမလို့တော့သူတို့ဖွဲ့ရလုံးဝဟိုနေယူဂျန်နရေးရှင်းကိုဟိုလုတ်လိုက်ပြီဟာလာလေ။ဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါစီစီကမှာဘိုးလုံးမှုဆောင်ပွဲထဲမှာမရှိတော့ဘူး။အဲအရင်ဒီနယ်နဲ့တိုင်းပြည်မှာတာဝန်ယူခဲ့ကြတဲ့ဟိုဝန်ကြီးချုပ်တွေပေါ့နော်။အဲ့ဒါတွေနဲ့နောက်အနေငယ်တချို့တွေလည်းပါပါတယ်အစ်စ်တွေလည်း။အဲ့ဒါတွေကတော့သူတို့ဘိုးဘိုးပြပေးဖွဲ့ချက်ရှိ။အဲပြပေးဖွဲ့မှာတာဝန်ယူကြပါလိမ့်ခင်ဗျာ။ renew လို့မဟုတ်ဘူးနော်။ renew ဆိုတာ totally change ။အခုကမဟုတ်လက်တွဲခေါ်သွားတာ။တွေးတယ်လည်းလောင်းမယ်။အတွေ့အကြုံရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာ။ဒီလိုပဲဒီပါတီကဒီလိုပဲလက်ဆင်ကပေးရမယ့်တာဝန်ရှိတာပဲ။နောက်ကဟိုမျိုးသက်ပြီးကောင်းဆောင်တစ်တည်းမျိုးချုပ်ရမယ်တောင်းရှိတာပါအဲ့ဒီဘောကိုသူတို့ဆက်လက်ကြပ
ါကြံ့ခိုင်ရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကြံ့ခိုင်ရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းထေဒုတိယဥက္ကဋ္ဌဖြစ်ဦးမြတ်ဟိန်အထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်ဦးကျော်ကျော်ထေဦးတင်အောင်ချေဒေါက်တာဆန်းဆန်းနွယ်စီကန်းထိန်သိမ်းရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခံအပ်လိုက်ပါတယ်ကြံ့ခိုင်ရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းထေဟာဘုံမှုချုပ်ဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2001ခုနှစ်ကနေ2003ခုနှစ်အထိတက်မ80ခွန်တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့စွမ်းအင်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ယထာပို့ဆောင်ရေးဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူပါ။မကြသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဦးခင်မောင်လက်ကိုရှုံးနိမ့်ခဲ့ပါတယ်။ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနားယူခဲ့သူတွေဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့သူရဦးရွှေမန်းကလည်းဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးတန်းထေကိုဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ်။